လူငယ်များအတွက်တင်ဆက်ပေးချင်တာကတော့မတ်ကေသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်။သောတာရှင်များရှင်လန်းကျမ်းမာကြပါစေ။ဒီကနေ့နုပြိုသက်တာအတူယူစရာအစီအစဉ်မှာကျမကေသီနဲ့အတူကျမမတ်နှင်းစီကလည်းပါဝင်တင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်။မတ်ကေသီရေမင်္ဂလာပါ။မင်္ဂလာပါမနှင်းစီ။သောတာရှင်များလည်းမင်္ဂလာပါနော်။မကီတီရေဒီနေ့အတွက်နားဆင်ရမယ့်အကြောင်းအရာလေးကိုပြောပြပေးပါအောင်ရှင
်ဒီတစ်ပတ်နှုတ်ပြတ်တတာအတွေ့ယူစရာအစီအစဉ်ကနေဆိုင်ရဆရာအောင်သိန်းရဲ့လူငယ်နဲ့စိတ်တက်ဆိုတဲ့အကြောင်းလေးကိုတင်ပြဖော်ပြလိုက်ခြင်းပါတယ်ဆိုင်ရဆရာအောင်သိန်းကသူ့ရဲ့စာမှာဘယ်လိုဖော်ပြထားလဲဆိုရင်ဒီဆောင်းပါးကိုသူရေးမယ်ကြံလိုက်တဲ့အချိန်မှာတဲ့နေကလူငယ်တယောက်ကသူ့ကိုလမ်းပြီးတော့ဖုန်းဆက်တာကိုသွားတတိယမိပါတယ်ဒီလူငယ်လေးကတိတ်ဆိုးရင်ထိတ်လန့်နေတဲ့ပုံပါပဲ။သူဟာအစမှကြောက်တလို့ဖြစ်နေတယ်။သူပြောချင်တာကဘဝတတ္တိနေပါနေတယ်ဆိုတဲ့အကြောင်းပါပဲ။ဒါနဲ့သူ့ကိုမေးလိုက်ပါတယ်။နေပါအောင်မင်းကဘာလုပ်တယ်လဲလို့မေးလိုက်တဲ့အခါမှာကြောင်းသားပါ။ဘယ်အတန်းရောက်ပြီလဲလို့မေးလိုက်တဲ့အခါဆယ်တန်းရောက်နေပါပြီ။သူကမြို့ပေါ်မှာထားပြီးကြောင်းတက်ပါတယ်။အဆောင်မှာနေရတယ်။ကြောင်းမှန်မှန်တက်ရက်လားလို့မေးလိုက်တဲ့အခါမှာတက်ပါတယ်စာတွေကောလိုက်နိုင်ရဲ့လားလိုက်နိုင်ပါတယ်အဲ့ဒီလိုဆိုရင်စိတ်တက်ကြစရာအကြောင်းမရှိဘူးမင်းရဲ့အသက်အရွယ်မှာစိတ်တက်ကြစရာမလိုဘူးစိတ်တက်ကြလို့ရှိရင်မင်းလှုပ်ဖို့ကိစ္စပထမဦးဆုံးလှုပ်ဖို့ကိစ္စကိုပြောမယ်စိတ်တက်ကြတာကိုမြင့်တင်ခြင်းကိစ္စဟာသူတစ်ပါးကလှုပ်လို့မရဘူးကိုတိုင်လှုပ်ယူမှရတာသူတစ်ပါးကအကြံဉာဏ်လောက်ပဲပေးနိုင်တာကိုတိုင်လှုပ်ယူမှဖြစ်တာတကယ်တော့မင်းလုပ်ရမယ့်အလုပ်ဟာမင်းယုံကြည်ကိုးကွယ်တဲ့ဖခင်ကိုမနဲ့စောစောအိယာထဖခင်ကိုရှစ်ခိုးပြီးတော့မှဒီနေ့ကစပြီးတော့ကိုအစွမ်းကုန်စူးစမ်းမယ်ဆိုတဲ့အဋိဌံကိုချပါတယ်ဖခင်ဒီအချိန်ကိုအလဟသက်အဖြစ်မခံဘဲနဲ့ဘဝတိုးတက်ရာတိုးတက်ကြောင်းအလုပ်တစ်ခုကိုအမြဲတမ်းလုပ်ပါမယ်ဖခင်အဲ့ဒါကိုဖခင်ကိုတိုင်တယ်ပြီးတော့အဋိဌံပြုဆုတောင်းမယ်ဆိုရင်မင်းရဲ့အသက်တာဟာအောင်မြင်လာမယ်။နေ့စဉ်မင်းလှုပ်သွားတဲ့အဲ့ဒီလိုဖျားရှိမှပြုတ်ထားတဲ့ဂရိတွေဟာမင်းအတွက်အကောင်းဆုံးဖြစ်လာမယ်။မင်းရဲ့စိတ်ဓာတ်ကိုတဖြည်းဖြည်းတိုးတက်လာပါစေလိမ့်မယ်။ကိုယုံကြည်မှုတွေများလာမယ်။ငါအနေနဲ့ကတော့အနီးကပ်မဟုတ်တော့အသေးစိတ်တော့မပြောပြနိုင်ဘူး။ဒါပထမဆုံးနီးလန်းပဲဖြစ်ပါတယ်။မိမိအဋိဌံပြုပြီးတော့မှမိမိရိုသေသောအားဖြင့်အဲ့ဒီအလုပ်ကိုလေးစားပြီးတော့မှအမြဲမပြတ်လုပ်ဖို့ပဲလိုအပ်ပါတယ်။အဲ့ဒီကလေးလေးဟာမိဝေဖဝေနေရတာဖြစ်ပါလိမ့်မယ်။အဆောင်ဆိုတော့တခါတရံကြတော့လေအစားအသောက်ကအစင်ပြေချင်မှပြေတာကိုအမှငွေရေးကြေးကအစအဲ့ဒါမျိုးတွေဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒီတော့သူစီကအသေးစိတ်မေးဖို့ဆိုတာကလေတယ်လီဖုန်းနဲ့ဆိုတော့အချိန်ကိုလည်းသတိထားရတာပေါ့။ဒါပေမဲ့အဲ့ဒီလိုဖြစ်တတ်တဲ့ကိစ္စတွေဟာလူငယ်တွေမှာတခါတရံစိတ်တက်ကြသွားတဲ့ဟာမျိုးတွေကိုထင်တိုင်းမပေါက်တဲ့အခါဖြစ်တတ်ပါတယ်။အဲ့ဒီဖြစ်တဲ့ကိစ္စကိုဒီလိုရုံးကန်ပြီးတော့အဲ့ဒီလိုနေရတာပါပဲ။အဲ့ဒီတော့ဥပမာဆိုကြပါစို့။အခုဒီအချိန်နေရဘာလုပ်ရမှန်းမသိတာတွေ၊ဘာကန်ရမှန်းမသိတာတွေအဲ့ဒါမျိုးတွေကြုံလာတတ်ပါတယ်။ကိုဖန်တီးလို့မဟုတ်ဘဲပတ်ဝန်းကျင်ကကိုဖြစ်လာတဲ့ကိစ္စမျိုးတွေပေါ့။အဲ့ဒီလိုဟာမျိုးတွေကြုံလာတဲ့အခါမှာသတိထားရပါမယ်။အဲ့ဒါကြောင့်အဲ့ဒီမှာအကောင်းဆုံးနည်းကတော့ကိုထက်ဆိုးတဲ့လူတွေလည်းရှိသေးတယ်။ကိုထက်ဆိုးတဲ့လူတွေကိုအခြေအနေကြည့်ပြီးတော့ကိုကစိတ်အားတက်တိတက်အောင်လုပ်ယူရမှာဖြစ်ပါတယ်။အဲ့ဒါနဲ့ပတ်သက်လို့ပြောချင်ပါသေးတယ်။တချို့ကဒီခေတ်မှာလူငယ်တွေကဘာညာနဲ့ပြောကြသေးတယ်။အဲ့တော့မင်းတို့ကိုပြောချင်တာကမင်းတို့ကြုံရတဲ့ခေတ်ဆိုတာမျိုးကငါတို့ငငယ်တုန်းကကြုံရတဲ့ခေတ်လောက်မဆိုးဘူး။ငါတို့ကဒုတိယကဘာစစ်ကြီးအတွင်းမှာကြီးပြင်းခဲ့ရတာ။ဒုတိယကဘာစစ်ကြီးစာဖြစ်လာတဲ့အခါကျတော့ငါရဲ့တက်က12နှစ်13နှစ်လောက်ပေါ့14နှစ်လောက်မှကြီးပြင်းလာခဲ့ရတာဘုံတွေကတဝောဝောကျစက်တနက်တန်တွေကတဖြောက်ဖြောက်နဲ့အဲ့ဒီထဲမှာပြေးရလွားရတယ်ကိုယ်အိမ်ကိုယ်ရာမှာမနေနိုင်လို့တောထဲပြေးပြီးတော့တစ်ပင်ရိတ်တွေမှာကြေးရွာတွေမှာခိုလုံခဲ့ရတယ်အဲ့ဒီလိုပြေးတဲ့အခါမျိုးမှာဘသူတည်သွားပြန်ပြီဘဲဝါတည်သွားပြန်ပြီဆိုတာမကြာခဏကြားရတာပေါ့အဲ့ဒီလိုကြားရတော့ဒါဖြစ်ရင်စိတ်တက်ကြသွားသလားမေးတော့ဒီလောက်ပင်ပန်းဆင်းရဲတဲ့ဟာစိတ်တက်ကြသွားသလားဆိုတာမကြခဲ့ဘူးဘာကြောင့်လဲဆိုတော့ပြန်တွက်ကြည့်တော့ကိုကခလေးတာတာဆိုတော့ဘာမဆိုပြောနေတာပဲပြေးတာနဲ့ပဲပျော်နေတယ် ပြင်းရင်လွားရင်ကနေပြောတဲ့စိတ်ကမပြောက်ဘူးစိတ်တက်တော့မကြခဲ့ပါဘူးတချို့ဆိုလို့ရှိရင်ဘုံတက်တဲ့ကြလို့မိသားစုတစုလုံးအဲ့ဒီမှာပဲတေကုံနေအဲ့ဒီမိသားစုထဲမှာပဲနှစ်ယောက်လောက်ကြံခဲ့တယ်လင်းငါ၆ယောက်မိသားစုမှာနှစ်ယောက်ထဲကြံခဲ့တယ်တခါတရံမှာတယောက်ထဲကြံခဲ့တာရှိတယ်အဲ့ဒီတော့သူဘလောက်အထိစိတ်ထိခိုက်ရလဲသူ့ဘဝဘလောက်အထိပြောင်းလဲသွားရလဲ သူစိတ်ဓာတ်ကြဖို့အချိန်မရဘူး။ဘာကြောင့်လဲဆိုတော့သူ့ဘဝရှင်သန်မှုအတွက်ဘလို့လုပ်ရမလဲဆိုတာစဉ်းစားနေရတာကို။အဲဒီတော့စိတ်ဓာတ်ကြဖို့အချိန်မရဘူး။အဲဒီအပြင်နောက်တစ်ခုရှိသေးတာကကိုတယောက်တည်းကြုံရတာမဟုတ်ဘူး။တချို့မိသားစုတွေလည်းအဲဒီလိုကြုံရကြတာပဲ။တေကြ၊ခြေကြ၊ခြေပြက်၊လက်ပြက်၊ဒဏ်ရာရကြ။အဲ့ဒါတွေဖြစ်တဲ့မြင်ရတဲ့အခါကျတော့ကို့ဘဝကိုပြန်ပြီးစဉ်းစားလို ตบ้าตูรีเมียเวยูเนราบาลาตบ้าตูรีเมียเวยูเนบาลาติไลดอสิทธิ์แท้มาตะตายายะตวาบาเรแต่จังมุโลสิทธิ์ปัญญาเสียจีรีเปียวเดสกาหาสิทธิ์จีด้วยมาโกโกโกตะเตเดอหมู่อเคเมียวเนบาเรบ้าจังเลยสุรโกโลจงยาดารีอะมายจีผิดนี่รออะมายเนยอบีดีโลเวเลสุบีผีไหนตวาราผิดบาเรเอรี่โลเวเมนโดตรีเลยเวอะแคแคจงโลชิยิน
မင်းတို့လိုအခက်အခဲမျိုးတခြားသူတွေလည်းပဲကြုံနေဆိုတာကိုလှမ်းကြည့်လိုက်ပါကြည်လိုက်လို့ရှိရင်စိတ်သက်ကြတဲ့ဥစ္စာဟာတက်လာပါလိမ့်မယ်နောက်တစ်ချက်ကတော့အတုံးမဝင်၍စိတ်သက်ကြခြင်းဆိုတဲ့အကြောင်းကိုဖော်ပြချင်ပါတယ်အတုံးမဝင်လို့စိတ်သက်ကြတယ်ဆိုတာအင်မတန်အရေးကြီးတယ်လူတွေဟာတူတူကိုယ်ကိုဘယ်သူမဆိုအတုံးဝင်ခြင်းကြတယ်ပတ်ဝန်းကျင်မှာအတုံးဝင်တဲ့လူတယောက်ဖြစ်လာခြင်း
Bama Tomajare Kanglu, Seraga, the Gay Nabu Kangmare. Bama Tomajayin, a mite chitwabi. Senza Jiba, a mite sura pale. A domoinet to Sirigo, limpia dali. Eddie Osago, a mite bonema, sharpiro. A domoinet blessed egg, sadipin. ပစ္စည်းလေးတွေကောက်တဲ့သူတွေတွေ့ဘူးပါလိမ့်မယ်အတုံးမဝင်လို့လွှင့်ပြထားတဲ့အထဲမှာအတုံးဝင်လောက်တဲ့ဟာကိုသူကရှာပြီးတုံးတာပဲပြောချင်တာကအတုံးမဝင်ရင်အမိုက်ပဲအဲ့တော့မင်းဟာတကယ်လို့အတုံးမဝင်ရင်အမိုက်သေးပါသွားမယ်ပြန်ပြီးစဉ်းစားဖို့ကမိသားစုမှာမင်းဟာအတုံးဝင်သလားပတ်ဝန်းကျင်မှာအတုံးဝင်သလားမင်းဘာတွေများအတုံးဝင်နေသလဲမင်းကိုမင်းပြန်စစ်ဆေးဖို့လိုပါတယ်ဘာကြောင့်လဲဆိုတော့ ဒီခွေးလောက်မှအတုံးမကြဘူးလို့ပြောတဲ့ဥစ္စာကဒီလောက်နာဖို့မကောင်းဘူးအတုံးမဝင်ဘူးအတုံးမကြတဲ့ကောင်ဆိုတာနာဖို့ပိုကောင်းပါတယ်စဉ်းစားကြည့်ပါခွေးဟာလဲသူ့ဟာသူအတုံးကြနေပါတယ်ရုပ်စွာအဆုံးညမှာလူစင်းအိမ်နာကက်လို့ရှိရင်ဟောင်ပေါ်ရတယ်ဘာပဲဖြစ်ဖြစ်သူ့ဟာနဲ့သူတနည်းနည်းနဲ့အတုံးကြတယ်အဲ့တော့မင်းကိုမင်းပတ်ဝန်းကျင်နဲ့အတုံးကြတဲ့လူတယောက်ဟုတ်မဟုတ်ပြန်ပြ ပြုတ်နေနိုင်အောင်ကြိုးစားပါ။ မိသားစုကိုအကျိုးပြုနိုင်အောင်ကြိုးစားပါ။အဲ့ဒါနဲ့ပတ်သက်လို့လူတွေကကိုကအချက်ခံရမှသုခလို့ထင်ကြတယ်။ကိုကချစ်ရတာ၊ကိုကမေတ္တာပေးရတာ၊ဒုက္ခဆိုတာကိုမေ့နေကြပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဆိုင်းဆရာအောင်တင်းကဗာပြောလဲဆိုရင်သူ့ကိုယ်တဲ့ခရိယံမိတ်ဆွေတယောက်ကပေးတဲ့စာလေးတစ်ပိုက်ကိုသူကဖတ်လိုက်ရပါတယ်တဲ့။အဲ့ဒီစာလေးထဲမှာစိတ်
ဖရာသခင်ကျွန်ုပ်တီသူတစ်ပါးဤနှစ်သိပ်အားပေးခြင်းကိုခံရန်ရှာဖွေခြင်းထက်သူတို့အားနှစ်သိပ်အားပေးရန်ကြိုးစားခြင်းကိုလကောက်သူတစ်ပါးကကျွန်ုပ်အပေါ်တိတက်နားလည်ရန်ရှာဖွေခြင်းထက်ကျွန်ုပ်ကသူတစ်ပါးအပေါ်၌တိတက်နားလည်ရန်ကြိုးစားခြင်းကိုလကောက်ပြုလုပ်နိုင်ရန်ကျွန်ုပ်အားကူညီဆောင်မတော်မူပါဆိုတဲ့စာလေးပဲဖြစ်ပါတယ်။ဒီ
Saint Francis CCရဲ့မေတ္တာတရားနဲ့ကြိုးပမ်းအားထုတ်ခြင်းအကြောင်းအရာကိုတွေ့လိုက်တဲ့အခါမှာသူဟာဖရာသခင်ထံမှာအဓိဋ္ဌာန်ပြုတဲ့အကြောင်းအရာကိုတွေ့ရပါတယ်။အဲ့ဒီအခါမှာသူ့ရဲ့စိတ်ထဲမှာသိပြီးတော့မှကြည်ညိုမှုကိုဖြစ်စေပါတယ်။ကြည်ညိုတဲ့အတွက်ကြောင့်အဲ့ဒီဟာလေးကိုခဏခဏဖက်လွန်အားကြီးလို့ဒီစာပိုက်တချို့ကိုသူကအလွတ်ရနေပြီဖြစ်ကြောင်းပြောထားတာကိုတွေ့ရပါတယ်။ ူကဆက်ပြီးတော့မှအားပေးပါတယ်မင်းကိုမင်းအတုံးဝင်အောင်လုပ်ပါပတ်ဝန်းကျင်နဲ့အတုံးကျအောင်လုပ်ပါအဲ့ဒီလိုအတုံးဝင်လေးလေးအတုံးဝင်လေးလေးမင်းဟာဘဝမှာပျော်စရာကောင်းလေလေးပဲဖြစ်လာပါလိမ့်မယ်ငါဟာအသက်80ပြည့်ကနီးပြီလပိုင်းပဲလူတော့တယ်အဖိုးကြီးတယောက်ပေါ့ငါ့ကိုအိုသွားပြီလို့အပယ်ခံရတဲ့အိုပယ်အဖြစ်မျိုးကိုမရောက်ချင်ဘူးဒါကြောင့်ငါ့ကိုငါတက်နိုင်သလောက်အတုံးဝင်အောင်လုပ်တယ်အခုမင်းတို့ကိုဒီစာလေးရေးပေးတယ်ဆိုတာကငါ့ကိုငါအတုံးဝင်အောင်လုပ်တာငါဟာငါ့ဘဝမှာဘာမှမျောလင့်တန်တာချက်တွေကြီးကြီးမားမားမရှိဘူးဒါပေမဲ့လူငယ်တွေမှာတော့ဘဝမှာမျောလင့်ချက်တွေရှိတယ်ဆိုပြီးတော့ငါဟာလူကြီးတွေအတွက်အတုံးမကျရင်တိုင်းပြည်အတွက်အတုံးမကျရင်ရှိပါစေတော့မျိုးဆက်သစ်လူငယ်တွေအတွက်အတုံးကျအောင်လုပ်မယ်ဆိုတဲ့သဘောနဲ့မျိုးဆက်သစ်တိုးတက်ရဖို့ဆိုတဲ့စာရင်းကိုငါရေးနေတာပါငါပြောချင်တာကပဝန်းကျင်အတွက်မိမိဟာအတုံးဝင်နေခြင်းဟာအင်မတန်အရေးကြီးတဲ့ကိစ္စအဲ့ဒါဟာစိတ်အင်အားတက်စေတဲ့လက္ခဏာပဲဒါကြောင့်မို့လို့မင်းတို့စိတ်တက်ကြရင်ပထမဆုံးမင်းတို့ထက်နှိပ်ကြတဲ့သူတွေရဲ့ဘဝကိုကြည့်ပါနောက်ပြီးတော့မင်းကိုမင်းဘလောက်အထိပတ်ဝန်းကျင်အတွက်မိသားစုအတွက်အတုံးဝင်တယ်လဲဆိုတာကိုကြည့်ပါလို့ငါပြောချင်ပါတယ်တမာကျန်းလေးတစ်ချက်ကိုနားထောင်ခြင်းဖြင့်ခွန်အားပေးချင်ပါတယ်
တုတ်တန်ချန်းခန်းကြီး3ခန်းငယ်9မှ9ထာရဖျားကိုစိတ်နှလုံးအကျွင့်မဲ့ကိုးစားလို့ကိုညံကိုအမိမပြုနှင့်သွားလီရရ၌ထာရဖျားကိုမျက်မှောက်ပြုလို့တို့ပြုလျင်တင်းဤလန်းခီးတို့ကိုပဲ့ပြင်တော်မူမည်ငါသည်ပညာရှိဤဟုကိုကိုကိုမထင်နှင့်ထာရဖျားကိုကြောက်ရွံ့၍ဒူးစိုက်ကိုရှောင်လော
အဲ့ဒါလေးတွေကိုမှတ်သားပြီးမင်းတို့ရဲ့ဘဝမှာစိတ်ဓာတ်မကျအောင်ကိုယ့်ကိုယ်ကိုအားတင်းတတ်တဲ့တတ္တိမျိုးရှိဖို့အတွက်လူငယ်နဲ့စိတ်ဓာတ်ဆိုတဲ့အကြောင်းအရာလေးကိုဖော်ပြလိုက်ပါတယ်